ကရင်မျိုးသားအစီယုံတပ်မဟာတပ်ထင်းချုံနယ်မြေဘီလင်းမြို့နယ်အခြေဆိုင်စစ်ကောင်စီရဲ့မဲပလီစခန်းကိုဖယ်ပြိုင်လတရနေ့မနက်မှာအပြစ်တိုက်ခိုက်သိမ်းပိုင်နိုင်ခဲ့တယ်လို့ KNLA PDF စတဲ့ပူပေါင်းတပ်တွေဖက်ကပြောပါတယ်။တိုက်ခိုက်သိမ်းပိုင်မှုအတွင်ပုံမှုအဆင့်ပါဝင်စစ်တုံးပိုင်20ကျော်ဖမ်းဆီးရမယ်လို့လည်းပြောပါတယ်။မအေးအီးမာကတင်ပြပို့ထားပါတယ်ရှင်။
ကရင်မျိုးသားစီယုံတက်မတစ်ထိမ့်ချုံနယ်မြေဘီလင်းမြို့နယ်ခြေဆိုင်စစ်ကောင်စီရဲ့မက်ပလီစခန်းကိုဖေဖော်ဝါရီလ၁ရက်နေ့မနက်ပိုင်းမှာအပီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးဗိုလ်မှူးအဆင့်ရှိသူအပါအဝင်စစ်သုံးပတ်20ကျော်ဖမ်းဆီးရမိကြောင်း KNU ဘက်ကပြောပါတယ်ဒီတိုက်ပွဲကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနေမြေကန်ပြည်သူ့ကာကွယ်ရေးအဖွဲ့တွေ BPLA အဖွဲ့တွေ FFD ဒရုန်းတပ်ဖွဲ့တွေစုပေါင်းပြီးတိုက်ခိုက်သိမ်းယူခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုအင်းမင်းထွန်းက VOA ကိုပြောပါတယ
်တရက်နှစ်မှာပေါ့နော်တရက်နှစ်မှာအတိအသင်းနဲ့ဒါပေမဲ့ဟိုလက်ရှိမှာတော့ကျွန်တော်တို့အတိအသင်းသခိုင်းရောအလုံးစုံသိမ်းလို့နိုင်ပါတယ်ပေါ့ဒါပေမဲ့တည်ငြိမ်မှုနဲ့ပြူဟာမှုကတော့အဲကျွန်တော်တို့ဆက်ပြီးတော့သူတို့ဝင်နေနေတော့ပေါ့နော်ချိန်မုန်းနေတော့ဖြစ်နေတာအဲစုစုပေါင်းစစ်တုပ်ပါလောရဆက်မှာတော့ဟို20ကျော်ပါတယ်ဗျာဟုတ်အဲတည်ငြိမ်မှုတို့ကတော့လောရဆက်မှာဒီနေရာမှာကိုနေတူအဲ့ဒါကိုကျွန်တော်လည်းလက်ချိန်မုန်းနေပါတယ်ဟုတ
်ဒီစခန်းဟာ KNU တပ်မ3ခုကြားမှာရှိပြီးဒီတပ်မဟာတွေကိုချိန်မုန်းရမှာလဲအရေးပါနေတယ်လို့ဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်လဲစစ်ကောင်စီဘက်ကနောက်ထပ်စခန်းတွေထောက်ပို့နိုင်ဖို့နဲ့ထိန်းချုပ်နိုင်ဖို့ခက်သွားနိုင်တယ်လို့လဲဆိုပါတယ
်ဟုတ်ဒီစခန်းကတော့ပြုလင်းပြောတော့တပ်မ1ရဲ့တပ်မ9ရဲ့တပ်မ3ရဲ့ကို KNU တပ်မ1တပ်မ9တပ်မ3ပေါ့နော်အဲ့ဒီ3ခုကြားထဲမှာနေပြီးတော့အရန်ကိုအရေးကြီးတဲ့နေရာတစ်ခုဖြစ်တယ်လို့ပြီးတော့ကျွန်တော်ဖားပုံကိုဖားပုံမျိုးကိုထောက်ထားတဲ့ဒီအထောက်ဒီဟာတစ်ခုလည်းဖြစ်တယ်ပေါ့နော်ဟုတ်ဟုတ်ကဲ့ပါပတ်ပုံဒီပါတော့လည်းရေးပါပါတယ်ဟုတ်အားကတော့ဟိုနေမလို့တရားဆုံးဆုံးလေးပါရှိပါတယ်ဟုတ်တရားဆုံးလို့အခုတော့မရှိတော့ဘူးဟုတ
်ပထုံဘီလင်းတစ်လျှောက်မှာစစ်ကောင်စီဘက်ကတပ်စခန်း30ခုထက်မနည်းကျန်နေသေးတယ်လို့ KNL PDF စတဲ့ပူးပေါင်းတပ်တွေဘက်ကတော့မက်ပလီဘျူဟာပါဝင်အရေးပါတဲ့တပ်စခန်းတချို့ကိုတော့စစ်အာဏာသိမ်းပြီး၄နှစ်အတွင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်
ဟိုစစ်အချင်းမှာတော့ကျွန်တော်တို့စပောင်းသိမ်းဘျူဟာစခန်းပေါ့နော်ပြီးနောက်တစ်ခုကစီကုန်းပေါ့နောက်တော့လက်ဆော့လော့စခန်းပေါ့ပြီးတော့အခုနောက်ဆုံးတပြူဟာပေါ့နော်ပြူဟာမှာတော့ဒီနေရာမှာတပြူဟာကိုသိမ်းလိုက်တာပေါ့ပြီးတော့လက်ကုံမျိုးပေါ့လက်ကုံမျိုးပြီးမှပဲကျွန်တော်တို့ဟိုဒီမက်ပလီပြူဟာပေါ့နော
်မက်ပလီစခန်းကြာသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမက်ပလီစခန်းမှာစစ်ကောင်စီရဲ့ခြေမြန်တရင်ခမရ405အခြေချတက်ဆွဲထားပြီးတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေလေကြောင်းပစ်ကူတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ကတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်အထူးကကြဆုံးစင်းနဲ့စစ်လက်နက်ပစ္စည်းတင်စီရမိတာတွေနဲ့ပတ်သက်လို့တော့ပူးပေါင်းတပ်တွေဘက်ကနေမြေရှင်းလင်းရေးပြီးမှသာသတင်းအစည်းအကြထုတ်ပြန်သွားမယ်လို့ပဲပြောဆိုထားပါတယ်ရှင်